နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုစစ်ကောင်စီတရားရုံးကဧပြီလ29ကျတဲ့ပြည်နေမှာထောင်ဒဏ်5နှစ်ချမှတ်လိုက်တာကိုကြည်ရင်အာဏာသိမ်းထားတဲ့စစ်တပ်ကနိုင်ငံရေးရန်သူတွေအပေါ်သူ့ရဲ့အတုအယောင်တရားရေးစနစ်ကိုအသုံးချပြီးနှိမ်နင်းနေတာသိနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနအတိုင်ပင်ခံဒက်ရက်ရှိုလေးက VOA ကိုပြောကြားလိုက်ပါတယ
်။ Well, this was a sham judicial process and it's just yet another example of the junta
in Myanmar. အတူအောင်တရားစီရင်စနစ်ဆိုတာကိုပြနေပါတယ်။ဒါအပြင်ဒါဟာ2021မှာတရားနည်းလမ်းမကျဘဲနဲ့အာဏာသိမ်းခဲ့တဲ့မြန်မာစစ်တပ်ကသူ့နိုင်ငံရေးရန်သူတွေအပေါ်ဒီတရားရေးစနစ်ကိုသုံးပြီးနှိမ်နင်းဖို့ကြိုးစားနေတယ်ဆိုတော့နောက်နမူနာတစ်ခုပါလို့ပြောသွားတာပါ။အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်သွားပြီးဒီမိုကရေစီနည်းကျအုပ်ချုပ်မှုပြန်ရတာကိုမြင်လို့ကြောင်းနဲ့ဒီလိုဖြစ်လာတဲ့အချိန်ထိစစ်တပ်အုပ်ချုပ်သူတွေနဲ့အမေရိကန်ပြည်ထောင်စုကထိတွေ့ဆက်ဆံမှာမဟုတ်ကြောင်းလည်းပြောပါတယ်။ဒါကြောင့်ဝါရှင်တန်ဒီစီမှာမကြခင်ချင်းပါမယ်အာဆီယံအမေရိကန်အထူးထိပ်သီးအစည်းအဝေးမှာစစ်တပ်ဘက်ကကိုယ်စားလှယ်တွေကိုပါဝင်ခွင့်ပေးမှာမဟုတ်ဘဲအာဆီယံအစည်းအဝေးတွေလိုပဲမြန်မာနိုင်ငံကနိုင်ငံရေးနဲ့မပတ်သက်တဲ့ပုဂ္ဂိုလ်တွေသာတက်ရောက်ခွင့်ပေးမှာဖြစ်ပြီးမြန်မာနိုင်ငံကစစ်ကောင်းဆောင်အနေနဲ့မလုပ်ရမယ်ဆိုတာသိဖို့လိုအပ်ကြောင်းလည်းပြောပါတယ်။မြန်မာစစ်ကောင်းဆောင်အနေနဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလိုက်နာဖို့လိုအပ်ပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းပေါ်ပြန်လျှောက်ဖို့လိုအပ်ကြောင်းနဲ့ဒေါက်ဆန်းစုကြည်လိုဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ခံထားရတဲ့ပုံကိုယ်ရေးပေါ်မှာအတုအယောင်တရားစီရင်ရေးကိုတုံးပြီးအပြစ်ဒဏ်ချမှတ်နေတာတွေကိုမလုပ်ဖို့လဲတောင်းဆိုလိုက်ပါတယ်။